ကဘာကြီးငင်းချမ်းအောင်ဆောင်ရွက်ကြဖို့နဲ့တောင်ကိုရီးယားကျွန်းဆွယ်မှာဖြစ်နေတဲ့ပြဿနာကိုတန်တမာရေးနည်းနဲ့အဖြေချဖို့အတွက်ပိုယဟန်မင်းကြီးဖရန်စစ်ကတိုက်တွန်းလိုက်ပါတယ်။ယေရှုခရစ်တော်ရှင်ပြန်ထမြောက်တဲ့နေ့အထိုင်အမတ်အစ္စတာတနင်္ဂနွေနေ့မှာပိုယဟန်မင်းကြီးကကဘာတော်ဝန်ကိုသတင်းစကားပါခဲ့တာမှာအစ္စရေးလနဲ့ပါလက်စတိုင်းကြားငင်းချမ်းရေးရရှိဖို့ဆီးရီးယားမှာပြည်တွင်းစစ်အဆုံးသတ်ဖို့နဲ့အာဖရိကနိုင်ငံတချို့မှာဖြစ်နေတဲ့ပဋိပက္ခတွေကိုနိုင်ငံရေးအရာအဖြေချကြဖို့ပြောကြားခဲ့ပါတယ်။ဗာတီကန်မှာရှိတဲ့စိန့်ပီတာစ်ဘုရားကျောင်းရဲ့လာသာဆောင်မှာထွက်ပြီးတော့ပိုယဟန်မင်းကြီးဖရန်စစ်ကအီတလီဘာသာနဲ့အီစတန်နေ့အထိမ်းအမှတ်ပြောကြားခဲ့တာဖြစ်ပါတယ်။ပိုယဟန်မင်းကြီးရဲ့သတင်းစကားကိုကြားရဖို့စိန့်ပီတာစ်ယဉ်ပြင်ကိုလာရောက်ခဲ့ကြသူပေါင်းက2,000ခွဲထက်မနည်းရှိပါတယ်။အစောပိုင်းကတော့စိန့်ပီတာစ်ယဉ်ပြင်မှာတည်းမကအနီးအနားကလမ်းတွေအထိပြည့်စုံနေတဲ့ဒီကဘာအရရက်ကဘုရားဖူးတွေနဲ့အတူပိုယဟန်မင်းကြီးဦးဆောင်ပြီးတော့ဝတ်ပြုခဲ့ပါတယ်။ကိရိယံဘာသာဝင်တွေအတွက်ဘာသာရေးအရာအရေးပါတဲ့အစ္စတာတနင်္ဂနွေအထိမ်းအမှတ်ဝတ်ပြုပွဲတွေကိုကဘာတဝမ်းမှလည်းကျင်းပခဲ့ကြပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားဟာသူ့ရဲ့မိသားစုနဲ့အတူဖျားချောင်းတက်ခဲ့တယ်လို့ဗြိတိန်ဘုရင်မကြီးဒုတိယမြောက်အဲလိဇဘက်ကလည်းဝင်းဆာနန်းတော်မှတော်ဝင်မိသားစုတွေနဲ့အတူဝတ်ပြုဆုတောင်းခဲ့ပါတယ်။ရိုမန်ကက်သလစ်ဘာသာဝင်အများစုရှိတဲ့ဖိလစ်ပိုင်နိုင်ငံမှာလည်းသမ္မတဘနီဂနိုအကွီနိုကယေရှုခရစ်တော်ရှင်ပြန်ထမြောက်ခဲ့တယ်လို့ဖိလစ်ပိုင်လူမျိုးတွေအနေနဲ့လည်းလက်ပေးလက်ယူမှုကင်းဝေးနိုင်မယ်ဆိုတဲ့မျှော်လင့်ချက်တွေပြန်လည်ရှင်သန်လာခဲ့တယ်လို့ပြောကြားခဲ့ပါတယ်ရှင်။